ဆံတော်ရမယ်ခုနှစ်ကထုံလာဇန်လေးရဲ့ဟောကူရကုဇေခုနှစ်အေဒီလာ26ရက်နေ့နေ့လယ်2နာရီနဲ့မိနစ်40မှာဘုန်းကြီးတရားဝဲစသည်မြတ်စွာဘုရားရဲ့ဗဒါနတရားတော်ကိုဟောကြမယ်မြတ်စွာဘုရားပွင့်ထွန်းပေါ်ပေါက်လာခြင်းမှာအရင်ကအကြဆုံးဖြစ်တဲ့အချက်လက်အဲ့ဒါကိုဝေဖန်ပြီးဟောရမယ်ဒီတော့အဲ့ဒါမဟုတ်အဲ့ဒီတရားမှာဒီပဓာနတရားကိုမစမှုဘုန်းကြီးတို့သမထနဲ့ဝိပဿနာအကြောင်းတစ်ခုစကြအောင်မြတ်စွာဘုရားပွင့်ထွန်းပေါ်ပေါက်လာတာရည်ရွယ်ချက်ကတတဝအများကိုသံဃာဝိသင်းရဲ့ကထုတ်ဆောင်ပြီးနိဗ္ဗာန်ပြီးဟူသောကောင်းကုန်းတဲ့သူကယ်တင်မှုရာရောက်လာတယ်ပွင့်တော်မူလာတယ်ကျွန်တော်မြတ်ဗျာတပါအတွက်သံဃာဝဆင်းရဲကလွတ်မြောက်ပြီးနိဗ္ဗာန်သို့ရောက်ဖို့ဆိုတာကတော့ဒီပင်္ဂရာမြတ်စွာဘုရားလက်ထက်တော်အခါကလေးကအရဟတမေညာအရဟတဂုဏ်ဉာဏ်ရပြီးကိလေသာငြိမ်းလို့ဘဝစက်သိမ့်နိုင်တဲ့အခြေအနေပါရမီရင်းနေပြီးဖြစ်တယ်သို့တော်လည်းပဲမိမိတူရီအတွက်သန္တရာဟုတ်ကလွတ်မြောက်ရေးတဲ့သန္တရာတည်းမှာတဘဝတည်းတဘဝဆင်းရဲတံခံနေကြရတဲ့သတ္တဝါတွေကိုစွန့်နိုင်နှမြသန္တရာဝဆင်းရဲကတည်တင်ခြင်းလေးတည်တင်လို့သေးတဲ့အတွက်သတ္တဝါများကိုပနာတော်မူတဲ့မဟာကရုဏာတော်ရှိသွားပြုပြီးတော့လက်တော်ကိုရောက်ပြီးသားဖြစ်တဲ့အရဟတမေညာအဟတကုညာနိဗ္ဗာန်ကိုမယူသေးပဲနဲ့ဆွံ့လွတ်ထားတဲ့ပြီးတော့သတ္တဝါအများကျတင်နိုင်ရေးအတွက်သုံးလောကသုဒ္ဓသတ္တိကြီးရှင်တော်မြတ်ဗျာအဖြစ်ထုပန်ပြီးတော့ပါရမီ7ပါးအပြား30ကိုလေးသိချင်းနဲ့သဘာတကိန်းကာလပတ်လုံးဖြည့်ပြင်ပြီးတဲ့အခါမှာဖရာအဖြစ်ရယူခဲ့တယ်။အဲဒါလို့ဖရာအဖြစ်ရယူခဲ့ပြီးတဲ့နောက်သတ္တဝါတွေကိုသံဃာဝတ်ကလွမြောက်ကြောင်းတရားတွေမိမိကိုယ်တိုင်ရှင်းကြံပြီးမိမိကိုယ်တိုင်သံဃာလွတ်လန်းမှုရပြီးကြဖြစ်တဲ့အတွက်ကိုယ်တော်တိုင်ကျင့်ကြံပြီးတော့ကိုယ်တိုင်သိထားရထားတဲ့တရားတွေသတ္တဝါများလည်းပဲကျင့်ကြံပြီးသိနိုင်အောင်ဘုရားရှင်ဟောကြားတော်မူပဲအဲ့ဒီတရားတော်တွေဟာနေယာနိကတရားတွေနေယာနိကဆိုတာဝိသင်းရဲ့မှထမြောက်၍နိဗ္ဗာန်သို့ပို့ဆောင်တတ်တဲ့တရားကိုနေယာနိကတရားလို့ခေါ်တယ်ဝိသင်းရဲ့မှထမြောက်စေပြီးတော့နိဗ္ဗာန်တို့ပို့ဆောင်တတ်တဲ့တရားကိုနေယံနိကလို့ခေါ်တယ်။ဒါကြောင့်ဘုရားရှင်ရဲ့တရားတော်ဟာနေယံနိကဆုံးနဲ့ပြည့်စုံတယ်။ပြီးတော့ဘုရားရှင်ဘုရားအဖြစ်ရယူတော်မူလာတာဟာကိုရောတပါးတဲ့အတွက်လားသတ္တဝါများအတွက်လား။တကယ်လို့ကိုရောတပါးတဲ့အတွက်သံဃာဝတ်ကလွတ်ဖို့ဆိုရင်တော့ဘယ်မှာကလေးကလွတ်နိုင်တဲ့အခြေအနေရှိသလဲ။ဒီပင်္ဂရာမြတ်စွာဘုရားရဲ့လက်ထက်တော်မှာသူမိတာဘဝအဖြစ်နဲ့ကလေးကလွတ်နိုင်တယ်တဲ့သို့တော်လည်းအဲ့ဒီတုန်းကလွတ်နိုင်ပါလေကနဲ့သံဃာဝတ်ကလွတ်မြောက်အောင်မကျင့်သေးပဲနဲ့ဘုရားအဖြစ်သူ့ပံပြီးလေးသိင်ခြင်းနဲ့သဘာတသိင်ကာလပတ်လုံးတဘဝပြီးတဘဝအစင်းရဲ့အပင်မှန်ခံပြီးပါရမီတွေပြည့်ခဲ့တာဘာကြောင့်လဲပါတယ်သ တတ္တဝါတွေသံသရာဝဆင်းရဲမှလွံ့မြောက်ရေလံညွန်ပြလို့လို့ဒီလိုမဟုတ်လားသံသရာဝထဲကတတ္တဝါတွေဆိုတော့မြတ်စွာဘုရားကလက်နဲ့ထုတ်ပြီးတော့ကဲနိဗ္ဗာန်ပေါင်ရောက်စေလို့ဒီလိုကဲတမှန်ရဲ့လားဘာသာလုံးနိုင်တယ်လဲလွံ့မြောက်ရေလံကိုပဲညွန်ပြနိုင်တယ်ဟုတ်ကဲ့လားခရစ်စီယန်တို့မဟာမေရင်တို့အစရှိတဲ့ကိုယ်ဝယ်တဲ့ခရီးတာခေါ်တဲ့မဟာဗျမအလံအရှင်မြတ်ကတော့တတ္တဝါတွေကိုလွတ်စေဆိုပြီးတော့ကဲတင်နိုင်တဲ့တပူသွန်အားရှိတယ်ဆိုမဟုတ်လားဘုရားမြတ်စွာဘုရားကတော့အဲ့လိုသွန်အားရှိသလားမရှိဘူးမရှိတဲ့အတွက်မြတ်စွာဘုရားပါပဲတတ်နိုင်တော်မူသလဲလွမြောက်ရေးနီလန်းကိုပဲညွန်ပြတော်မူနိုင်တယ်ညွန်ပြပြီးဒီနီလန်းကိုကျင့်ကြအောင်တိုက်တွန်းတော်မူတယ်အားပေးတော်မူတယ်ဒီလိုမဟုတ်လားအဲတော့လွမြောက်ရေးလန်းကိုသိတဲ့ပုဂ္ဂိုလ်နားလည်သဘောပေါက်တဲ့ပုဂ္ဂိုလ်ကမိမိလွမြောက်ခြင်းဘာလို့ရမလဲမိမိကျင့်ကြရမယ်မြတ်စွာဘုရားကတော့လက်တော်နဲ့ကယ်တင်ပြီးနိဗ္ဗာန်ချမ်းသာရောက်အောင်မပို့နိုင်ဘူးဟုတ်တယ်မဟုတ်လားဒါကြောင့်ဒီလိုဆိုတော့ဗုဒ္ဓမြတ်စွာဘုရားကသာဝရဘုရားသခင်နဲ့မြတ်သွန်ရည်တတ္တိညံ့နေသလားမသိဘူးသာဝရဘုရားသခင်ကတော့အခုလွတ်စေဆိုလွတ်တာတဲ့ဟမ်မရှင်းနိုင်ဘူးဟုတ်ကဲ့လားအဲဒါလို့သာဖြစ်မဲ့ဆိုလို့ရှိရင်လောကမှာဆင်းရဲတဲ့ဆိုတဲ့တ attva တွေရှိပါဦးမလားဟုတ်ကဲ့လားအခုဆိုရင်ဒီသားမအောင်ဤတဲ့နိုင်ငံမှာကတ်လူမျိုးတွေဟာအဲ့ဒါဒုက္ခအထွေတွေသိမ့်ချီပြီးရောက်လို့မလို့သေးချေပြက်စီးနေကြတာဟုတ်တယ်မဟုတ်လားအဲသာဝရဘုရားသခင်တို့အန္တအရှင်မြတ်တို့ကသာအဲ့လိုအစွမ်းထက်မဲ့ဆိုလို့ရှိရင်ကဲမင်းတို့တွေအားလုံးကောင်းကင်ဘုံနဲ့ရောက်စေလို့အမိန့်ပေးလိုက်ရင်အကုန်လုံးရောက်ပြီးချမ်းသာကုန်ကြမှာမဟုတ်လားအခုတော့တို့အဲ့ဒါလိုမသွန်းနိုင်တဲ့အတွက်ကုလသမေသာကဝင်းပြီးကူညီနေရတယ်မဟုတ်လားနိုင်ငံပေါင်းစုံကကူညီနေရတာဒါဖြင့်သာဝရဘုရားသခင်သွန်းလို့လားမသွန်းလို့လားဒီတော့ကိုချမ်းသာခြင်းရင်သူမြအားကိုးရမှာလားကိုကိုကိုအားကိုးရမှာလားဒါကြောင့်ဘုရားရှင်တော်မြတ်ရဲ့ဝါဒတော်ကကိုထူကိုထဝါဒဟုတ်တယ်မဟုတ်လားကိုယ်သူကိုထဝါဒကိုသူကိုထကျိုးစားမှဒုက္ခပွားသိမည်ဟုတ်သလားကိုယ်တိုင်လွတ်ခြင်းရင်ကိုယ်တိုင်ကျင့်မှကိုယ်တိုင်မကျင့်ရင်ကိုယ်တိုင်မလွတ်နိုင်ဟုတ်တယ်မဟုတ်လားအဲ့ဒါယုံရဲ့လားမယုံဘူးဆိုလို့ရှိရင်ဟိုကုံကိုတရိယာပါဘယ်ကုံလဲဧဟိပတိကဂုံကိုတရိယပါဟုတ်ကဲ့လားဘုရားကောင်လားသံဃာကောင်လားတရားကောင်လားတရားကောင်ခုနှစ်ပါးတည်းကဘယ်ဘယ်ကောင်လဲဟမ်ဟုတ်ကဲ့လားဧဟိပတိကောလာလေသမ္မာကျူသမ္မာဟုဝံသာရှင်လိုက်ဖိတ်ခေါ်တိုက်တော်တရားတော်မြတ်ပါလေသည်ဟုတ်ကဲ့လားကိုလွတ်ခြင်းရင်ကိုကျင့်ကျင့်လို့ရှင်မုတ်ချချမ်းသာမယ်မယုံဘူးလားမယုံရင်လာသည်ကျင့်စံဒါမဟုတ်လားအိပတိကကုံစရာမယုံရင်လာကျင့်စံဒါပြောတာမဟုတ်လားအိပတိကောလာရေသမ္မာရှုသမ္မာဟုဝန္တာရှင်လိုက်ဖိတ်ခေါ်တိုက်တော်တရားတော်မြတ်ပါလေသည်အခုဖိတ်ခေါ်လို့ဒီမှာရောက်လာကြပြီမဟုတ်လားဓမ္မယုံကြီးကြံလို့ဆွမ်းကြောင်းမတော်တက်နေရဟုတ်ကဲ့လားဒါကြဆွမ်းကြောင်းကြာရင်ပဲတက်ရမှာအမိုးပေါ်တက်ဖို့မဟုတ်ဘူးလားအဲ့ဒါလာပြီးတော့အာထုတ်ကြည့်ကြပါဆိုတဲ့အတိုင်းလာအာထုတ်ကြည့်ကြတာမဟုတ်လားအဲလာပြီးစကားပြောကြည့်ကြလို့ခေါ်တာလားအိတ်ကြည့်ကြလို့ခေါ်တာလားပါတယ်တော့ရှင်းကြည့်ကြတဲ့ဟုတ်တယ်မဟုတ်လား အဲ့ဒီနေယာနိကခေါ်တဲ့ဂုံနဲ့ပြည်စုံတဲ့သန္တရာဝဇင်းရဲ့ကလွတ်မြောက်ပြီးနိဗ္ဗာန်ကိုပို့ဆောင်နိုင်တဲ့တရားတော်ကိုရှင်တော်မြတ်ဘုရားဘုဒ္ဓစီကများသင်ကြားပြီးသိရတာပါတယ်ဘုဒ္ဓစီကမှဒါချင်းဘယ်လိုလုပ်သိတော့ကိုယ်တိုင်ကျင့်လို့ကိုယ်တိုင်ပြည့်စုံပြီးတာဟုတ်ကဲ့လားမြတ်စွာဘုရားတော်မကျင့်မဲနဲ့သိရလားကျင့်ပါပဲသိတာပဲအဲ့ဒီအကျင့်လမ်းမှန်သိဖို့မလိုဘူးလားကျင့်တဲ့အကျင့်ကမှန်မှပဲအသိမှန်ရမှာမဟုတ်လားကျင့်တဲ့အကျင့်မမှန်ရင်အသိမှန်ရပါမလားအဲ့ဒီအကျင့်လမ်းမှန်ရရေးအတွက်တရားအလုံးစုံအကုန်သိတဲ့သတ္တဉ္ညူခေါ်တဲ့ဘုံမူရအောင်ကြိုးစားရတယ်။ဘာပင်ယူခေါ်တဲ့တရားလုံးတို့ကုန်သိတဲ့ဘုံမူရအောင်ဘလောက်ကြာများကြိုးစားရလဲ။၄သိင်ခြင်းနဲ့ကဘာတသိင်ဟုတ်ကဲ့လား။ပါရမီဘယ်နှပါးဖြည့်ရ။30မဟုတ်ဘူးလား။ဟမ်ပါရမီ10ပါးဘလို့ ਆ လိမ့်မလို့ဓမ္မယုံကြီးတစ်ခုလုံးနဲ့အပြည့်အတန်ကားတော့၄၅ဆံနဲ့ကြာရတယ်နော်ကိုရင်နေမပါဘူးဒီတန်နဲ့နော်မင်းမင်းလည်းမပါဘူးမင်းမင်းလည်းမပါဘူးနော်ပါရမီ10ပါးအပြား30ဟုတ်တယ်မလားဒါနပါရမီပေးတမ်းလူရမ်းနဲ့ကာမအားဖြင့်စွမ်းနိုင်မယ့်ပစ္စည်းပစ္စည်းအလူရမ်းနာကဒါနပါရမီဟုတ်တယ်မလားကိုယ်နဲ့အင်္ဂါမျက်စိလူရာသွေးလူရာကဒါနဥပပါရမီအသက်ကိုလူရာကဒါနပရမတ္ထပါရမီဟုတ်ကဲ့လားသွေးလူရာပါတော့ဒါနဥပပါရမီသူကကိုယ်ရင်နာလူရမ်းတာမဟုတ်လားအသက်ကိုလူတာကဒါနပရမတ္ထပါရမီသီလဆောက်တည်တဲ့အခါမှာသာမန်သီလပြည့်စုံစင်ကြယ်ယုံမျှဆောက်တည်တယ်ဆိုလို့ရှိရင်သီလပါရမီကိုယ်လက်အင်္ဂါဆွံ့ရသည်အထိသီလအကျိုးမခံမဲ့ပေါင်းလျှောက်ထိမ့်သိမ့်နေဆိုရင်သီလဥပပါရမီအသက်ဆွံ့ရသည်အထိသီလအကျိုးမခံမဲ့စောင့်ရှောက်ထိမ့်သိမ့်နေဆိုရင်သီလပရမတ္ထပါရမီအဲ့ဒီနည်းအားဖြင့်ပါရမီ10ပါးအပြား30ကိုရှင်တော်မြတ်ဘုရားဖြည့်ပြီးတော့သံဃာရှင်ညာတော်ရဘုရားဖြည့်ရတဲ့အဲ့ဒီအထိဖြည့်နိုင်ဖြည့်ဖြည့်နိုင်အောင်ကျင့်နိုင်အောင်ဘုရားအဖြစ်ရောက်နိုင်အောင်ဘယ်တရားကများမြတ်စွာဘုရားကိုတိုက်တွန်းလိုက်သလဲဘယ်တရားကများတိုက်တွန်းလိုက်ကြလဲမဟာကရုဏာတော်ကတိုက်တွန်းလိုက်ပြီမဟုတ်လားမဟာကရုဏာဆိုတာဘာလဲကြီးမားသောတဏှာကျင်နာခြင်းဟုတ်တယ်မဟုတ်လားမဟာကရုဏာတော်ဆိုတာဘာလဲကြည်မာကျော်ကြည်မာတော်တနာကျင်နာခြင်းဘသူတွေကိုတနာကျင်နာတာလဲအဲတတ္တဝါတွေပေါ်မှာဖြစ်တဲ့ကြည်မာတော်တနာကျင်နာခြင်းညာတတ္တဝါတွေကတင်ရေးတဲ့ပါရမီဖြည့်ပြီးတော့ဘုရားအဖြစ်ရောက်အောင်ကျင့်လို့ဘုရားဖြစ်တာမဟုတ်လားဒီတော့ဘုရားဖြစ်တဲ့အခါကျတော့မကျင်မင်းနဲ့ဖြစ်တာလားကျင့်လို့ဖြစ်တာလားကျင့်ကြံပွားများအားထုတ်တဲ့အခါကျတော့အရိယသစ္စာ၄ပါးကိုမဲ့ခင်ရှင်းတာနဲ့ပိုင်းပိုင်းခြားခြားသိတယ်။ပိုင်းပိုင်းခြားခြားသိတဲ့အတွက်ပဲမသိခင်ကဖျားရှင်ရဲ့ပဏာမရှိနေတဲ့ကိလေသာတွေလုံးဝငြိမ့်သွားရော။ကိလေသာတွေအရဟတမေညာနဲ့ငြိမ့်သွားတဲ့အချိန်မှာပဲတတ္တိမိတညာကိုလည်းပဲရရော။ရတော့ပါဖြစ်သွားတော့ဘုရားဖြစ်သွားတော့ဘုရားရှင်ကိုယ်တော်တိုင်ကျင့်လို့မဟုတ်ကိလေသာငြိမ့်စေတဲ့ မဲ့ခင်ရှင်းတန်အကျင့်မှန်ဆိုတဲ့တရားတော်ကိုသတ္တဝါများအာမဖြန့်ပြူဘူးလားဖြန့်ပြူတော့ဒီတရားတော်ကသတ္တဝါတွေကိုဘယ်ကိုပို့ဆောင်ပေးတော့ဘသူပြောတော့ဘယ်တော့မှပြောလို့ဟမ်ဆိုနေတော့ဒီကပြောပြမယ်လိုက်မဆိုရဘူးနော်သင်ရဲ့အပြာပြာငိမ့်လိုပါ၍လိုက်နာကြသူများဘုလူကိုအပူငိမ့်အေးသင်ရဲ့ဘေးမှကျင်းဝေးလေအောင်နိဗ္ဗာန်တောင်သို့ပို့ဆောင်ပေတတ်တရားတော်မြတ်ကိုတတိတော်သည်ကြီးညိုမြတ်လို့လက်ဆုံးမိုး၍ကြည်ခိုးကြတော်ပါ၏ရှင်ဖေဟာကြားဘူးလား
ကြ
ားပါရဲ့ဗျာဒါတော့ကြားဘူးအဲ့ဒီဘုရားကျိုးဆိုတာနေယာနိကဆိုတဲ့သက္ကလုံဘာသာပြန်ထားတာအဲ့ဒီသက္ကလုံနဲ့နေယာနိကဆိုတဲ့သက္ကလုံဘာသာပြန်ထားတာဘုရားရှင်ရဲ့တရားတော်ဟာဒီကုံနဲ့ပြည်စုံတယ်ဒါကြောင့်ကြည်ခိုးပါတယ်ဟုတ်ကဲ့လားသို့သော်ရှင်ရဲ့ဘုရားဗျာသာပြန်ထားတာတော့နေယာနိကဆိုတာနာငယ်ရေလုံးကြီးတင်မိရပလက်ရပင်းရေချရပလက်ကိုရပင်းရသေးတယ်ရပလက်ရပင်းရေချနောက်နာငယ်လုံးကြီးတင်မိကာကြီးကနေယာနိကအဲ့ဒါတရားတော်ရဲ့ပဓာနာဂုံပဲတခုတည်းပြောခြင်းအဲ့ဒီဂုံပြောရတယ်နေယာနိကဒါတော့အဲ့ဒါတော့သတ္တဝါတွေနိဗ္ဗာန်တောင်တို့ပို့ဆောင်ဖို့ရည်ရွယ်ချက်နဲ့ရှင်တော်မြတ်ဘုရားဘုရားအဖြစ်ရယူလာတဲ့အခါကျတော့သတ္တဝါတွေနိဗ္ဗာန်ပို့ဆောင်နိုင်အောင်မြတ်စွာဘုရားနိလန်းနှစ်သွဲချပေးထားတယ်ပထမနိလန်းကစိတ်တည်ငြိမ်မှုတမာရီအာကောင်းအောင်ကျင့်တဲ့နိလန်းဒုတိယနိလန်းကမဉ္ဇဉ်ဖူဉ္ဇဉ်နိဗ္ဗာန်ရအောင်ကျင့်တဲ့နိလန်းနီလံပဲနဲ့တော့လေပထမနီလံကပါလေသမာရိယအောင်ကျင့်တဲ့နီလံဒုတိယနီလံကမဉ္ဉံဖူဉ္ဉံနိဗ္ဗာန်ရအောင်ကျင့်တဲ့နီလံဟုတ်ပြီလားဒီတော့သမာဓိဆိုတာသာမန်စိတ်တည်ငြိမ်မှုကိုသမာဓိလို့ခေါ်တယ်အကျုပ်ကအာယုံပေါ်မှာစိတ်သာမန်တည်ငြိမ်တာသမာဓိလို့သမညပဲခေါ်တယ်။အကျုပ်ကအာယုံထဲမှာစိတ်မြုပ်ဝင်နေသလိုစိုက်ပြီးတည်ငြိမ်နေတဲ့အခါကျတော့အဲ့ဒါကိုဇန်လို့ခေါ်တယ်။ဟုတ်ကဲ့လား။သာမန်စိတ်တည်ငြိမ်မှုကိုသမာဓိခေါ်တယ်။အကျုပ်ကအာယုံထဲစိတ်မြုပ်ဝင်နေအောင်စိုက်ပြီးတည်ငြိမ်နေတော့ဇန်လို့ခေါ်တယ်။အပ္ပနာလို့လည်းခေါ်တယ်ဟုတ်ကဲ့လားဘာလို့လဲခေါ်သေးလဲအပ္ပနာဆိုတာအာယုန်နိုင်၌စိတ်သက်ဝင်နေခြင်းလို့ပမာစကားကဘာသာပြန်တယ်စိတ်သက်ဝင်နေခြင်းဆိုတာအရှိပါအာယုန်ထဲမှာစိတ်မြုပ်နေတဲ့သဘောအထိစိတ်တည်ငြိမ်နေတာကိုသက်ဝင်တယ်လို့ခေါ်တယ်အဲ့ဒါအပ္ပနာလို့ပါဠိကသုံးတယ်အင်္ဂလိပ်က absorption လို့သုံးတယ် The mind is a world deeply absorbed into the object of meditation လို့ဒီလိုသုံးတယ်စိတ်ဟာအာယုန်ထဲမှာမြုပ်ဝင်နေတာအဲ့ဒါကိုအပ္ပနာခေါ်တယ်ဇန်ခေါ်တယ်ဟုတ်ကဲ့လားအဲ့ဒီလောက်နိဗ္ဗာန်ပြည်ငြိမ်တဲ့စိတ်ကိုကြတော့ဥပ္ပစာရသမာဓိလို့ခေါ်တယ်ဥပ္ပစာရဇန်လို့လည်းခေါ်တယ်စိတ်မြုပ်ဝင်နေတာတော့မဟုတ်စိတ်မြုပ်ဝင်လို့ဤပါဖြစ်တဲ့စိတ်တည်ငြိမ်မှုကိုတော့ဥပ္ပစာရသမာဓိဥပ္ပစာရဇန်လို့ခေါ်တယ် အဓိပ္ပာယ်ကဇန်နီးပါးအကောင်းတဲ့သမားကြီးလို့ဒီလိုဆိုလို့ရတယ်အဲ့ဒီဥပ္ပစာရသမားကြီးဥပ္ပစာရဇန်နဲ့အပ္ပနာဇန်ရအောင်ကျင့်တဲ့အကျင့်ကိုမြတ်စွာဘုရားညွှန်ကြားခဲ့တယ်ဒါဖြင့်အဲ့ဒါလိုကျင့်တာဟာဇန်ရယုံစိတ်တည်ငြိမ်ယူမျှလားလို့ဆိုတော့ဇန်ဆိုတာတတိထံတော့အခုပြောတဲ့အတိုင်းဆိုတော့မိုးပေါ်ပြန်လာမြည်ကြည့်တဲ့ရှိုးတာတကူဖန်ဆင်းတာပါသလားပါလဲဆန်းဆိုတာအင်အားကောင်းတဲ့စိတ်တည်ငြိမ်မှုဒီနေ့အင်အားကောင်းတဲ့သမာဓိဟုတ်တယ်မဟုတ်လားမြေချိုးမိုးပြန်တကူဖန်ဆင်းနိုင်အောင်ဆိုတာကအဲ့ဒီအခြေအနေကနေပြီးရှေ့ကိုတိုးပြီးတော့လေ့ကျင့်ရတာရှေ့တိုးလေ့ကျင့်တဲ့အခါကျတော့မှမြေချိုးမိုးပြန်တကူဖန်ဆင်းနေဆိုတဲ့အဘိညာဉ်တွေကိုရတာဒါကမြတ်စွာဘုရားကအဲ့ဒီအကျဉ်းလန်းကိုမြေချိုးမိုးပြန်တကူဖန်ဆင်းမှုညွှန်ကြားခဲ့တာလားလို့ဆိုတော့မဟုတ်ဘူး။ဘာလို့ခေါ်လဲဆိုတော့မဉ္ဉံဖူဉ္ဉံနိဗ္ဗာန်ရာရေးအကျင့်အတွေ့အခြေခံအဖြစ်ညွှန်ကြားခဲ့တာ။စိတ်မတည်ငြိမ်ရင်အသိဉာဏ်ထက်သလားမထက်ဘူးလား။စိတ်တည်ငြိမ်မှပဲထက်တယ်ဘာကြောင့်စိတ်မတည်ငြိမ်ရင်မထက်တယ်လဲဆိုတော့မတည်ငြိမ်တဲ့စိတ်ဆိုတာပြန့်လွင့်ပြေးသွားနေရင်လောဘအာယုန်ဒီကောမရောက်ဘူးလားဒေါသမောဟမာနအာယုန်ဒီကောမရောက်ဘူးလားအိမ်လဲရောက်တော့လဲရောက်အလုပ်လဲရောက်တကြံပွဲလဲရောက်ဟိုပွဲဒီပွဲလဲရောက်မရောက်ဘူးလားအဲ့ဒီရောက်နေတဲ့စိတ်ဟာညင်နွမ်းမလားဖြူစင်မလားညင်နွမ်းနေပြီဆိုလို့ရှိရင်ဒါတန်ကြီးတက်နေတဲ့အခါအင်မတန်ထက်တယ်မဟုတ်လားမှန်ပါပါဘုရားဟမ်မှန်ပါပါဒါဖြင့်စိတ်မှာအဲ့ဒီအငြိအကျိလေသာတန်ကြီးတက်ရင်တော့ထက်မလားတုံးမလားမှန်ပါပါအဲ့ဒီအငြိအကျိလေသာစင်ကြယ်လို့မလို့ဖြူစင်တဲ့စိတ်အစဉ်ကြီးတက်တက်ဖြစ်ပြီဆိုတော့အဲ့ဒီစိတ်ထဲမှာပါတဲ့အသိဉာဏ်ဟာထက်မလားတုံးမလားအဲ့ဒီထက်တဲ့အတိညာနဲ့မှပဲရုပ်ရဲ့အနိစ္စဒုက္ခအနတ္တသဘောနာရဲ့အနိစ္စဒုက္ခအနတ္တသဘောကိုထိုးသွင်းပြီးတော့သိနိုင်မယ်။ဒါကြောင့်မလို့အဲ့ဒီအတိညာဝိပဿနာဉာဏ်မဖြစ်သေးခင်စိတ်စင်ကြယ်ဖို့အရေးကြီးတယ်။ဘာအရေးကြီးတယ်လဲ။အဲ့ဒီစိတ်စင်ကြယ်တာကိုပဲစိတ်ဓာဝိတ္တုလို့ခေါ်တယ်ပါခေါ်လဲစိတ်စင်ကြဲနေတာတဲ့စိတ်ထဲမှာအငြိအကျဲမတင်ပဲရှုစိတ်ကြည်သက်သက်စင်ကြဲနေတယ်အဲဒါလို့အငြိအကျဲမတင်ပဲရှုစိတ်ကြည်သက်သက်စင်ကြဲနေဖို့ဆိုတာဘယ်အခြေအနေမှမှစင်ကြဲမလဲစိတ်တည်ငြိမ်နေမှာမဟုတ်ဘူးလားအရှိဗံအာယုံဘောစိတ်တည်ငြိမ်နေမှာဖောင်းနာရှိရင်ဖောင်းနာဘောတည်ငြိမ်နေမှာပိန်နာရှိရင်ပိန်နာဘောတက်တက်တည်ငြိမ်နေမှာရာရာရှိရင်ရာရာဘောပဲတည်ငြိမ်နေမှာနာရာရှိရင်နာရာဘောပါပဲတစ်ခုတည်းမှာပဲတည်ငြိမ်နေမှာရှုရရှုရအာယုံဘောမှာစိုက်စီမြုပ်ဝင်နေပြီဆိုလို့ရှိရင်တော့အဲ့ဒီစိတ်မစင်ကြယ်ဘူးလားအဲစင်ကြယ်တဲ့အခါမှာထူးခြားတဲ့ထက်မြက်တဲ့အသည့်လေးတွေပေါ်ပေါ်လာပြီးသိသိသွားတယ်အဲ့ဒီအသည့်ကိုဝိပဿနာဉာဏ်လို့ခေါ်တယ်ဟုတ်ကဲ့လားဒါကြောင့်ထူးခြားထက်မြက်တဲ့ယုတ်နံသဘောမှန်ပြီးတဲ့အသည့်ဖြစ်ဖို့ရာအတွက်အခြေခံအဖြစ်စိတ်တဝိတ္တုစိတ်စင်ကြယ်ဖို့လိုတယ်ဟုတ်လားအဲ့ဒီစိတ်စင်ကြယ်အောင်ဘာလို့လဲဆိုတော့စိတ်ပြည်ငြိမ်ဖို့လိုတယ်သမာဓိဖြစ်ဖို့ဒါကြောင့်မြတ်စွာဘုရားဟာစိတ်တည်ငြိမ်မှုသမာဓိရရေးအရှင်းလန်းကိုလည်းညွှန်ကြားပေးခဲ့တယ်ဟောပြပေးခဲ့တယ်တခါနောက်အရှင်းလန်းတနည်းကပါတဲ့မဉ္ဇဏ်ဖုန်ဉဏ်နိဗ္ဗာန်ရရေးဒီမဖြစ်ခင်ဝိပဿနာဉာဏ်ခေါ်တဲ့ဝိပဿနာအတိဖြစ်ရတယ်မဟုတ်လားဝိပဿနာအတိဆိုတာဘာကိုသိတာလဲယုံနဲ့နာမ်ကိုသိတာဟုတ်တယ်မဟုတ်လားမဲ့အသိဖို့အသိကတော့အရိယတစ္ဆာ၄ပါးကိုသိတာဒီတော့အရိယတစ္ဆာ၄ပါးအသိသိရင်ပထမဘာအသိကရှိတာလာရမလဲ ယုံနာကိုသိတဲ့ဝိပဿနာအသီးကရှိကလာရမယ်ဟုတ်တယ်မဟုတ်လားဒါကြောင့်အဲ့ဒီယုံနာကိုသိတဲ့ဝိပဿနာအသီးဝိပဿနာဉာဏ်ကိုပုဗ္ဗဘာသာမဲ့လို့ခေါ်တယ်ဘာခေါ်တယ်လဲပုဗ္ဗဘာသာမဲ့ဆိုတာရှိကလာတဲ့မဲ့အသီးတဲ့ဘယ်သူရဲ့ရှိကလာတာဆိုအရိယမဲ့ရဲ့ရှိကလာတဲ့မဲ့အသီးဒါကြောင့်ဒီကိုပုပ္ပပါကမဲ့ခေါ်တယ်ဝိပဿနာရှိတိုင်းမှာဖောင်းနာပိန်နာတိရာကြွရာနှံနာခြားရာတိရာခွေရာခန္ဓာတိရာရာရာယနာတိရာနာရာကျင်နာကြိုက်တာခဲရာတောင်းနာတင်နာတိရာစဉ်းစားရာတွေးရာစိတ်ကျူးရာတိရာအဲ့ဒီအတိတွေဟာပုပ္ပပါကမဲ့တယ်အဲ့ဒီအတိရာအောင်ရှုနေတာဟာပုပ္ပပါကမဲ့အချင်းဟုတ်ကဲ့လားပုပ္ပရှိပါကအဖို့ပုပ္ပပါကရှိအဖို့၌ဖြစ်သောမေကအကျင့်လားပုဗ္ဗဘာကမဲ့ရှိအဖို့၌ဖြစ်တဲ့အကျင့်လားဘာရဲ့ရှိအဖို့လဲဆိုတော့အရိယာမဲ့မရမီရှိအဖို့ဟုတ်သလားဘာရဲ့ရှိအဖို့ဖြစ်တဲ့အကျင့်လားလဲအရိယာမဲ့မရမီဖြစ်တဲ့ရှိအဖို့အရိယာမဲ့ဆိုတာမဲ့လေးညံဖို့လေးညံပြောတာဟုတ်လားအရိယာမဲ့ကြတော့ဘာကိုသိတယ်လဲအရိယသစ္စာ၄ပါးကိုသိပြီဟုတ်တယ်မဟုတ်လားအဲ့တော့အဲ့ဒီအရိယသစ္စာ၄ပါးသိတဲ့အရိယမဲ့မရောက်မီပုဗ္ဗဘာကမဲ့ခေါ်တဲ့ဝိပဿနာမဲ့ကျင့်ရသည်ကျင့်တော့ဝိပဿနာအသည်ရသည်ဝိပဿနာအသည်ဆိုတာယုတ်ကိုသိတာနာမ်ကိုသိတာအဲ့ဒီအသည်ဖြစ်ဖို့ရာအတွေ့အခြေခံအပြင်ဘာလို့လဲစိတ်စင်ကြယ်ဖို့လိုသည်ဟုတ်တယ်မဟုတ်လားစိတ်စင်ကြယ်ရာကိုဘာလို့ခေါ်တယ်လဲစိတ်ဓာဝိတ္တုတိဟုတ်ကဲ့လားဘယ်ခါမှစိတ်စင်ကြယ်တယ်လဲစိတ်တည်ငြိမ်မှုတမာတိအာကောင်းမှာစိတ်စင်ကြယ်တယ်အဲ့တော့တမာတိအာမကောင်းသေးလဲနဲ့ဒဇုံတရားသိရင်အဲ့ဒီအသည့်ဟာအမှန်ဖြစ်ပါမလားမဖြစ်ဘူးသမารိအာကောင်းတဲ့အခါတည်တဲ့အသိမှပဲဝိပဿနာဉာဏ်မှအသိမှဟုတ်ကလားအဲ့ဒါအဲ့ဒီစိတ်တည်ငြိမ်မှုသမာဓိရရေးအတွက်ဘာလိုအပ်တယ်လဲပြောပြလိုက်ရင်တော့ဩဟုတ်သားပဲလို့ဆိုမှတည်ငြိမ်မှုအဲ့တည်ငြိမ်မှုတမာရိယာရေးအတွက်ဘာလိုအပ်တယ်လဲဟမ်မဘယ်သူကပြောလဲမနေ့ကဩဝါဒတည်းပါတယ်ရိုက်စီတာပဲနော်ကဲဘယ်လိုလဲအကျိုးအကြောင်းဆက်ဆက်ပုံကပြောထားတာအခုတစိမ့်တဝက်ပဲသုံးနိုင်တယ်နော်ဟုတ်ကဲ့လားမနေ့ကအသေးစားပြောမထားဘူးလားဒါတော့အဲ့ဒီသီလစင်ကြဲတာဟာအခြေခံအကြဆုံးဝိတ္တုဒီပဲသီလဝိတ္တုဒီဟုတ်ကဲ့လားသီလဝိတ္တုဒီသီလစင်ကြဲရင်စိတ်တည်ငြိမ်မှုတမာရီရလွယ်တယ်စိတ်တဝိတ္တုဒီဖြစ်တယ်ဟုတ်ကဲ့လားအဲ့ဒီစိတ်စင်ကြယ်မှုတမာတိစိတ်တဝိတ္တုဖြစ်မှပဲစင်ကြယ်တဲ့စိတ်ထဲမှာပါတဲ့အသိဉာဏ်ဟာချက်မြက်လာတဲ့အတွေ့ရုပ်ရဲ့အနိစ္စဒုက္ခအနတ္တသဘောနာမ်ရဲ့အနိစ္စဒုက္ခအနတ္တသဘောကိုသိလာတယ်အဲ့ဒီအနိစ္စဒုက္ခအနတ္တသဘောသိတဲ့အသိတစ်ဖြည်းဖြည်းတစ်ဖြည်းဖြည်းတစ်ဖြည်းဖြည်းနဲ့ရင့်ကျက်သွားမှနောက်ဆုံးအသိကုန်ဆုံးသွားတော့မဲ့အသိဖိုအသိရတယ်ဟုတ်တယ်မဟုတ်လားအဲ့ဒီယုံနာကိုသိတဲ့ဝိပဿနာအသိကိုလည်းဉာဏ်အမြင်ယထာဘူတဉာဏတတနာခေါ်တယ်ထို့အတူပဲအရိယတစ္ဆာ၄ပါးကိုသိတဲ့မဲ့အသိဖိုအသိကိုလည်းပဲမဲ့ဉာဏ်အမြင်ဖိုဉာဏ်အမြင်လို့ခေါ်တယ်ဒါကြောင့်သ ချမ်းသာလေပြီသမာဓိရဤဉာဏ်မြင်တွေအဲ့ဒီဉာဏ်မြင်တွေဆိုတာဘယ်ဟာကိုပြောတာလဲဝိပဿနာဉာဏ်ရဲ့မဉာဏ်ဘုံဉာဏ်ရဲ့ဟုတ်ကဲ့လားဒီတော့ပထမအကျဉ်းလန်းကသမာဓိရလေအကျဉ်းလန်းဒုတိယအကျဉ်းလန်းကမဉာဏ်ဘုံဉာဏ်ရရဲ့အကျဉ်းလန်းဆိုတော့ဝိပဿနာဉာဏ်မဖြစ်တဲ့နဲ့မဉာဏ်ဘုံဉာဏ်ဖြစ်ပါမလားမကြည့်ဘူးဒီတော့ဝိပဿနာဉာဏ်ဖြစ်အောင်ကဘာကိုကြည့်ရသလဲယုံနဲ့နံကိုကြည့်ရတယ်ဒီလိုမဟုတ်လားအဲ့ဒီယုံနဲ့နံရှုတဲ့အကျဉ်းလန်းကိုဒုတိယအကျဉ်းလန်းလို့ပြောတာဟုတ်တယ်မဟုတ်လားပထမအကျဉ်းကိုသမထလို့ခေါ်တယ်ဒုတိယအကျဉ်းကိုဝိပဿနာလို့ခေါ်တယ်ဟုတ်ကဲ့လားပထမပြောတဲ့အကျဉ်းလန်းကိုဘာခေါ်တယ်လဲသမထအကျဉ်းလားဒုတိယပြောတဲ့အကျဉ်းလားကိုဒါဖြင့်သမထနဲ့ဝိပဿနာဘာများกว่าခြားတယ်လဲဘယ်လိုများกว่าခြားလဲပြီးတော့ပြီးတော့ပါတဲ့သမထကစိတ်ထွက်ရင်ထိမ့်ထုတ်ရမယ်ဟုတ်ကလားထိမ့်ထုတ်ရမယ်ဆိုတာစိတ်ကိုကျိုးနဲ့ဒုက္ခမှာလားဘယ်လိုလဲအရှိကအာယုံပါပြန်ဆွဲတင်ပြီးယူရတယ်အင်းဝိပဿနာကစိတ်ထွက်ရင်ထွက်တဲ့စိတ်ကိုယူရတယ်ဟုတ်လားဖြစ်ပြဖြစ်ပြယူရသလားအနိစ္စဒုက္ခအနတ္တလို့ယူရသလားအော်ဖြစ်ပြဖြစ်ပြလို့ယူရတယ်ဘယ်ပဲဖျားပဲဖျားဟောတော့တို့များသိတဲ့မြတ်စွာဘုရားဟောတဲ့တရားကတော့ယထာဘူတံသမတ်ပညာယသက်ပ္ပာနဲ့ဒါပဲသိရဲ့ယထာဘူတံဖြစ်နေရှိနေတဲ့အတိုင်းဝါအရှိရတိုင်းသမတ်ပညာယအမှန်သိဉာဏ်ဖြင့်ဒဋ္ဌပ္ပာရှုတိရမိတဲ့ဒါပဲမှသိတဲ့ဖြစ်တဲ့ရှုလို့ဆိုတဲ့တရားတော့မှမသိဘူးကဲဘလို့ယူရမှာဟဲအရှိကိုအရှိတိုင်းဖြစ်နေတာဖြစ်နေတဲ့အတိုင်းရှိနေတာရှိနေတဲ့အတိုင်းယူရမယ်ဆိုတော့စိတ်ကလွင့်နေရင်စဉ်းစားနေရင်တွေးနေရင်ဘာကြောင့်အဲ့လိုယူရမှာလဲဟုတ်ပြီရှိတာကိုရှိတဲ့အတိုင်းဘာကြောင့်ကျူရတာလဲလို့ဟမ်အရှိအတိုင်းမြင်မြင်လို့သိမြင်လို့ဒီလိုမဟုတ်ဘူးလားအရှိကိုအရှိတဘာဝအတိုင်းသိမှမြင်မှအသိမှအမြင်မှမဟုတ်လားရှိတာတခြားသိနေတာတစ်မျိုးဆိုရင်အသိမှအမြင်မှဟုတ်ပါမလားမဟုတ်ရင်တမာဒိဋ္ဌိမဲ့ခင်ဖြစ်ပါမလားဒါကြောင့်အရှိကိုအရှိအတိုင်းယူရတယ်။ကိုင်းဒါဖြင့်ဖြစ်ပြယူရတာလားအနိစ္စဒုက္ခအနတ္တယူရတာလား။နေပါဦးမေးတာကဖြစ်ပြကိုဖြစ်ပြဖြစ်ပြလို့ယူရတာလားအနိစ္စဒုက္ခအနတ္တလို့ယူရတာလားလို့ဟမ်သိကြသလားအဲ့ဒီတဲ့သေးကြခြင်းလို့ရှိရင်တက္ကသိုလ်ဓမ္မသဘင်ဘာဝနာအခန်းကြီးဟုတ်ကဲ့လားမေးလိုက်မနော်ဟုတ်ကဲ့လားဘာလုပ်လိုက်မလဲအဲမေးလိုက်လေဒီကသမထဆိုတာအခုကသမထလုပ်ငန်းရဲ့သဘောနဲ့ဝိပဿနာလုပ်ငန်းရဲ့သဘောခြားနာဖို့ပြောနေတာမဟုတ်လားတို့ပြောတာတော့မဟုတ်ပါဘူးပြိဋ္ဌာပြောတာဟောဘူးတာကဟိုတုန်းကဟောဘူးတာအခုပြောတာမဟုတ်ပါဘူးမဟုတ်ဘူးလား ဆရာတော်ပြောဘူးတော့ငါခြားနာကျက်ဘယ်နှချက်လဲ5ချက်အခုပြိဋ္ဌာန်သိတာက2ချက်ပဲသိတယ်ဟုတ်ကဲ့လားကြည့်ကြည့်စရာမကောင်းလားဒီတော့အဲ့ဒီ5ချက်ကိုကိုဟာကိုပြန်စာအုပ်ထဲကြည့်သူကထပ်မပြောဘူးနော်ကြည့်ကြည့်လားသေးရဲ့လားမေးလိုက်မယ်နော်ဒီတော့အခုအားကသမထဆိုတဲ့သက္ကလုံရဲ့အဓိပ္ပာယ်ပြောမလို့သမထကမ္မထမှာသမထဆိုတဲ့သက္ကလုံရဲ့အဓိပ္ပာယ်ပြောမလို့သမထဆိုတာကိလေသာကိုငြိမ်းစေသောတရားသမထဆိုတဲ့သက္ကလုံရဲ့အဓိပ္ပာယ်ကဘာလဲတော့ဒါပြောရုပ်ပြောစဉ်အဓိပ္ပာယ်ပဲကိလေသာကိုငြိမ်းစေသောတရားဆိုတာတဲ့ငြိမ်းမှာဝိသဘောက်ကလေးဖြုတ်လိုက်ရင်ပိုးပြီးပြည့်လွယ်တယ်ပါတယ်တော့ငြိမ်းစေသောတရားဆိုပိုးအဓိပ္ပာယ်ပြည့်လွယ်တယ်ဟုတ်ကဲ့လားဘာကြောင့်လဲလို့ဆိုတော့သမထကျင့်ရင်ဘာရသလဲဈာန်ဆိုတာဘာလဲစိတ်အားကောင်းတဲ့စိတ်ကြည်ငြိမ်မှုသမာဓိမဟုတ်လားအဲ့တော့စိတ်ကအရှိဗံအာယုံကိုစိုက်တည်ငြိမ်နေလို့သမာဓိအားကောင်းနေတဲ့အခိုက်မှာအဲ့ဒီစိတ်ထဲလောဘဒေါသမောဟကုလေသာတွေဝင်မလားမဝင်ဘူးသို့တော့သူတို့ငြိမ်းတော့ငြိမ်းမလားငြိမ်းပါဘူးဒီစိတ်ထဲမဝင်တာပဲရှိတယ်အဲ့ဒီတည်ငြိမ်တဲ့စိတ်သမထအာယုံကခွာလိုက်လို့မို့လို့သမထလွတ်သွားလို့မို့စိတ်ပြောင်းနေတဲ့အခါကျတော့ယတိကြီးဖြစ်သွားတာဗျာအော်ယတိကြီးလို့ဖြစ်သွားမယ်ยะตะยีตันดอกจิชั่วจาซะละทีละเอลสิกกรรมฐานอายุงะสิกกูขวาไล่โลมุโลสิกเปลี่ยนปี้ดอเปลี่ยนเหมือนตัวได้อาคาจาดอคุณะโลภะโทสะโมหะริกาวินมะลาอูล่ะไม่ครับยะหลุยิงก็ดอตมถะอาทุโลสิกหาอายุงตะคูเเม่มาสิกปี้ตีงิ้งนี่ได้อาคามากิเลสก็มะวินเเม่เวกว่าပြီးတော့ควาထားတာမဟုတ်ဘူးล่ะအဲ့ဒါကိုဝိက္ခမနပဟံလို့ခေါ်တယ်ဝိက္ခမနပဟံအဓိပ္ပာယ်ကကိလေသာကိုဝေกว่าအောင်ควาထားသောအခြင်းပယ်ခြင်းတယ်ဘယ်လိုလဲတော့ဟာควาထားသောအခြင်းပယ်ခြင်းတဲ့မေးလိုက်မနော်ဘာပဟံနဲ့ဝိခံဗနာပဟံဟုတ်ကဲ့လားဝါယလုံးကြီးတင်ဝီကာကြီးရေကခါခွေးရေခါခွေးရေအခါခွေးနဲ့ကာကြီးနဲ့ဆင်းနောက်ကမနဲ့ဘာကုန်းနဲ့ဆင်းနောက်ကနနဲ့ဝိခံဗနာပဟံအဓိပ္ပာယ်ကကိလေသာကိုဝေးကွာအောင်ခွာထားသောအခြင်းပဲခြင်းဝေကွာအောင်ခွာထားသောအခြင်းပယ်ခြင်းဆိုတော့စိတ်တည်ငြိမ်နေတဲ့အခါမှာကိလေသာကမဝင်နိုင်လို့ခွာနေရတယ်ဘယ်ထဲကိုမဝင်နိုင်လို့လဲစိတ်ထဲကိုမဝင်နိုင်လို့ခွာနေရတယ်စိတ်ကကမ္မထာအာယုံကိုလွတ်လိုက်လို့ပဂရိစိတ်အတိုင်းဖြစ်သွားပြီဆိုတော့မပြောင်းဘူးလားအဲ့ဒီအခါကျတော့ဘာဖြစ်တယ်လဲဒီတော့စိတ်တည်ငြိမ်ခိုက်မှကိလေသာကမဝင်တာလို့ခွာနေရတဲ့အဲ့ဒါကိုပဲကိလေသာဆိုငြိမ်းစေတယ်လို့ပြောတာဒီတော့ငြိမ်းစေတယ်ဆိုတာနဲ့ငြိမ်းစေတယ်ဆိုတာဘယ်ဟာပိုကောင်းမလဲငြိမ်းစေတာကပိုကောင်းတယ်ဟုတ်တယ်မဟုတ်လားစိတ်ဆိုင်မြုပ်နေတော့ကိလေသာကငြိမ်းနေတာ စိတ်လည်းပဲတည်ငြိမ်မှုပြတ်သွားရောကိလေသာပြန်ထမလာဘူးလား ဒါကြောင့်မလို့မင်းမင်းပြောသလိုဟိုရသေးကြီးကအဲ့လိုအဟွာဖြစ်သွားတာပေါ့
စိတ
်ကြောက်တယ်ကြောက်ပါဘူးပြောနေသဘေကနေကြောက်ကြတော့ဒီဟာအဲ့ဒါကိုကျမ်းကအတိပ္ပယ်သိလွယ်အောင်ဒီလိုဥပမာပြတာတော်တယ်မှာတဲ့လူတယောက်တဲမှနေပြီးတော့လေယာလုံငန်းလုံနေရေအိုးတဲ့ရေမရှိတော့ရေခတ်ခြင်းတော့ရေအိုးလေးယူသွားမလမ်းမကန်းကကန်သွားလိုက်မလမကန်းကကံရောက်တော့ကံကလည်းပဲတကံလုံးရေမော်တွေပြည့်နေ။ဘာတွေပြည့်နေ
။
ရေမော်စရာပါလဲ။ရေပေါ်မှာပေါက်နေတဲ့အပင်သေးသေးလေးတွေပေါ့။ဟုတ်ကဲ့လား။အောက်ကတော့ရေကြီးပဲတဲ့။အပေါ်ကရေမော်တွေပေါက်နေတော့ဒီတကဒီလူဟာကံနဲ့ဆင်းရောတဲ့ရေခိုက်ခြင်းတဲ့အခါကျတော့ရေအိုးလေးနဲ့အဲ့ဒီရေမော်တွေကိုတဲ့ဖယ်လိုက်တယ်ဖယ်လိုက်တဲ့အခါကျတော့ရေအိုးနှစ်ဖို့ရာရေကြီးလေးအကွက်ကလေးပေါ်လာတယ်ဒီအခါကျမှရေအိုးနှစ်ပြီးတော့ခတ်လိုက်တယ်ခတ်ပြီးယူလိုက်တယ်ရေကြီးရရောတဲ့ဘာဖြစ်တယ်လဲ
ရေကြီးရဟမ
်
ရေ
ကြီးရပါဗျာ။ဟုတ်ပြီ။ရေကြီးရတော့ကိစ္စပြီးရောလ
ား
။ပြီးရော။အိုးကိုလည်းမလိုက်ရော။အာရေမော်တွေကပြန်ပြီးတော့စီမလာဘူးလ
ား
။ပြီးပါပါဗျာ။အဲ့ဒါကိုငိုက်တဲ့ပရိသတ်တရားနာတဲ့နီးလို့ခေါ်တယ်။မကြဘူးလားဒီဒီကောင်စတင်ရတာလဲကွာမော်တော့ကြွတိုးသလိုပါပဲဟမ်ဘယ်လိုလဲဒီကောင်စတင်ရတာလဲမော်တော့ကြွတိုးသလိုပါပဲဆိုတာအဲ့ဒါပါပြောတာပင်တော့တော့သူနားလဲပါရဲ့ဒီနေ့ပြီးတော့ဘာမှမရှိတော့ဘူးမဟုတ်ဘူးလားကံနဲ့ကြွဲဖြတ်သွားတော့ကြွဲဖြတ်တဲ့နေရာတော့မော်မရှိဘူးမဟုတ်လားကျွဲလဲရှိရောက်သွားရောနောက်ကအဲအဲ့ဒါဒီကောင်စာရင်းရတာမော်တော့ကျွဲတိုးသလိုပါပဲတဲ့မဟုတ်ဘူးလားအဲ့ဒါဒီပရိသတ်တရားဟောရတာလေ
မော်တော
့ကျွဲတိုးသလိုပါပဲဟမ်ဟောပါပါနားလဲပြီလားတမာရီကကိလေသာကိုပယ်ခွာတယ်ဆိုတာဟုတ်ကဲ့လားစိတ်ကအရှိကအာယုံကိုစိုက်တည်ငြိမ်နေတော့ကိလေသာကမတတလို့ခတ်ခွာဝနေတယ်။ဟုတ်တယ်မဟုတ်လား။စိတ်ကကမ္မထာအာယုံကခွာလိုက်လို့ပြန်လေသွားရော။မော်တော့ကျွဲတိုးတာပေါ့။မဟုတ်ဘူးလား။အဲ့ဒါကိုဟိုလိုခေါ်တယ်မတ္တတာခတ်ခွာဝနေကြဥစုမုံလို့ဟုတ်ဘူးတဲ့အဲ့ဒါဝိက္ခမဏပဟံပြောတာဘာတဲ့လဲဘာပဟံလဲဝိက္ခမဏပဟံဟုတ်ကဲ့လားသမထဘာဝနာကကိလေသာကိုငြိမ်းသတ်တဲ့နည်းတဲ့ဘယ်လိုသတ်တယ်လို့မတ္တာထခွာခွာနေကြအောင်ဆိုမုံလို့ဟုတ်ဘူးတဲ့ဟုတ်ကဲ့လားတတ်တာတဲ့အခါဆိုရင်တော့ဟုတ်ကဲ့လားမတ္တာတော့ခွာနေဦးမယ်တတ်တာတဲ့အခါတော့တတ်တာတဲ့အခါကျတော့ကပ်ပါဦးမယ်ပေါ့မဟုတ်ဘူးလားကိလေသာပြောတာမဟုတ်လားအဲ့ဒါကြသမေတ္တိသမထောကိလေသာကိုငြိမ့်စေသောကြောင့်သမထတဲ့ဝိသဘောက်ဖြုတ်လိုက်ရင်ပိုးပြီးတော့ အတိပ္ပယ်သိလွယ်တဲ့ကိလေသာကိုငြိမ်ဝတ်စေသောကြောင့်သမထဟုတ်ကဲ့လားဒါကြောင့်အာယုံအများစိတ်မသွားပဲတဘာတွေတွင်စူးစိုက်ဝင်ခေါ်တွင်သမထဟုတ်သလားသမာဓိလည်းဒီအတိပ္ပယ်ပဲသမထနဲ့သမာဓိအတိပ္ပယ်အတူတူပဲဒီတော့ကဲဒါဖြင့်ဝိပဿနာကြတော့ဘယ်လိုလဲသမထဆိုတဲ့သကလုံးရဲ့အတိပ္ပယ်သိပြီနော်ဒီနေ့ကတော့သမထကမ္မထနဲ့ဝိပဿနာကမ္မထခြားနာဖို့အချက်၅ချက်ပြောခဲ့တယ်အဲ့ဒါကလက်တွေ့ကျင့်ကြံရမှာခြားနာဖို့ပြောတာအခုဒါကသကလုံးရဲ့အတိပ္ပယ်ကိုပြောတာဟုတ်တယ်မဟုတ်လားသမထဆိုတာဘာတဲ့တော့ကိလေသာကိုငြိမ်းစေတော်တရားဟုတ်ကဲ့လားအများသိတာအောင်ဆိုလို့ရှိရင်ဘယ်လိုပြောရမလဲမတတ်တာခတ်ခွာခွာနေကြအောင်စို့မုံလို့ခုခုဟုတ်ကဲ့လားအဲ့လိုဆိုမသိဘူးလားအေးမင်းကသာသိရပေါ့အဲကဲဝိပဿနာသွားရအောင်ဝိပဿနာဆိုတာဘာလဲဝိဆိုတာကအမျိုးမျိုးအထွေထွေပတ္တနာဆိုတာကကျွတ်သိတဲ့ညာဝိပဿနာအမျိုးမျိုးအထွေထွေကိုကျွတ်သိတဲ့ညာဝိပဿနာဆိုတာဝိပဿနာဆိုတာဘာလဲအမျိုးမျိုးအထွေထွေကိုကျွတ်သိတဲ့ညာအမျိုးမျိုးအထွေထွေကျွတ်သိတဲ့ညာတချို့ကဝိပဿနာဆိုတာအထူးသိတာလို့ဒီလိုပြောကြတယ်အဲ့ဒါကတော့သူများပြောနာကြအဲ့ဒါကိုမှတ်သားထားတာကိုသာတိအယကတော့ဝိဆိုတာအမျိုးမျိုးအထွေထွေတဲ့ပတ္တနာဆိုတာကျุติသောဉာဏ်တဲ့ဝိပဿနာဆိုတာမျိုးမျိုးအထွေထွေကိုကျุติသောဉာဏ်ဆိုမယ်လို့သိညာတာမဟုတ်ဘူးသုံးခုတည်းရဲ့ဟုတ်ကဲ့လားအမျိုးမျိုးအထွေထွေလို့ဆိုတော့လည်းပဲသုံးမှုတဲ့အဲ့ဒါသုံးမှုကိုရှုသိတော်ညာပေါ့မဟုတ်လားဒါလို့ဆိုရင်ပြီပြီပြီပြီလားအဲ့ဒီသုံးမှုကပါတော့အေးဒါလို့ညာထက်တဲ့ပုဂ္ဂိုလ်တွေယဟနာမဖြစ်သေးတာတော့အပြင်းထူလုံးလို့အဲဟုတ်ကဲ့လားဒီကဝိပဿနာဆိုတာအနိစ္စဒုက္ခအနတ္တတို့ကိုရှုသိတဲ့ညာဟုတ်ကဲ့လားဒါပြက်အနိစ္စဒုက္ခအနတ္တကမိုးပေါ်မှာရှိသလားရေထဲမှာရှိသလားခန္ဓာကိုယ်မှာရှိပါရဲ့ဒါပြင်စိတ်မှာတော့မရှိဘူးပေါ့ဟမ်ခန္ဓာကိုယ်ကိုပါခေါ်လဲစိတ်ကိုဒီတော့ယုံ난တို့၌ရှိသောအနိစ္စဒုက္ခအနတ္တသဘောတို့ကိုရှုသိသောဉာဏ်ကိုဝိပဿနာဟုခေါ်သည်ဒီလိုဆိုလို့ရှိရင်သိကြပါလားနောက်ဘယ်တော့မေးအောင်မလဲဟုတ်ကဲ့လားမော်တော့ကြွယ်တော့မဟုတ်ဘူးလားသိကြရဲ့လားသို့ယုံ난တို့၌ရှိသောအနိစ္စဒုက္ခအနတ္တသဘောတို့ကိုရှုသိသောဉာဏ်ကိုဝိပဿနာဟုခေါ်သည်ယုံ난တို့၌ရှိသောအနိစ္စဒုက္ခအနတ္တသဘောတို့ကိုจุติတော်ညာကိုวิปัตตนาဟုขอดีโธทีนี้ไอ้ตะกะลุงเนี่ยอธิบดีเตลิงชาจาติทายิงวิปัตตนาชุเรยีเหวเจตตบอปอกมะล่ะไม่ปอกหรอกဝိပဿနာရှုတဲ့ရည်ရွယ်ချက်ဟာပါလဲဟ ဟုတ်ကဲ့လားအနိစ္စဆိုတာဘာလဲမတည်မြဲတဲ့သဘောအခြေအနေတရားထဲမှာမတည်မြဲပဲပြောင်းလဲပြောင်းလဲသွားတဲ့သဘောကိုအနိစ္စဒုက္ခဆိုတာဘာလဲအနတ္တဆိုတာပုဂ္ဂိုလ်တ attva အသက်ဝိညာဉ်အတ္တမဟုတ်သောသဘောဟုတ်သလားအနိစ္စဆိုတာမမြဲသောသဘောဒုက္ခဆိုတာဘလို့သိရတာလားဖြစ်ပြက်မပြတ်နှိမ့်ဆက်နေခြင်းမြောက်သိရတဲ့သဘောဟုတ်ကဲ့လားဖြစ်မှုပြက်မှုတို့ကမပြတ်နှိမ့်ဆက်နေခြင်းမြောက်ရှင်းရတဲ့သဘောဒုက္ခကိုသိပြီလားဒုက္ခဆိုတာဘာလဲဖြစ်မှုပြည့်မှုတို့ကမပြတ်နှိမ့်ဆက်နေခြင်းညောင်းရှင်းရတဲ့သဘောသိကြလားအဲ့ဒါရုပ်ကိုရှုလို့ရုပ်ရဲ့ဖြစ်မှုပြည့်မှုမှကြည်နေအောင်မသိသေးရင်စိတ်ကိုရှုလို့စိတ်ရဲ့ဖြစ်မှုပြည့်မှုမှကြည်နေအောင်မသိသေးရင်ဖြစ်မှုပြမှုကနှိမ့်ဆက်နေတဲ့ဆင်းရဲဆိုတာသိပါမလားဆင်းရဲသိခြင်းရင်ဖြစ်ပြက်ဖြစ်မှုပြမှုကိုပေါ်လာမှုပျောက်သွားမှုကိုအရင်သိရမှာပေါ့မဟုတ်လားပေါ်လာမှုပျောက်သွားမှုတွေဆက်ခါဆက်ခါဖြစ်ပြီးတော့ပြက်ပြက်သွားလို့ရှိတဲ့အခါကျတော့မှဟိုမကောင်းတဲ့ဟာတွေပဲဒါဆင်းရဲတာပဲအဲဒါလို့သိတာဟာဒုက္ခကိုသိတာဟုတ်ကဲ့လားဒါဖြင့်နာရာကျင်နာကြိုက်တာခဲတာတောင့်တာကျင်နာသိယုံနဲ့ဆင်းရဲအသည့်ကုံလားတစိတ်တစ်ပိုင်းနဲ့သိသေးတာဟုတ်တယ်မဟုတ်လားအဲတချို့ကြတော့လည်းပဲပြောကြသေးတယ်အသေးစိတ်အမူအရာတွေရှိပါဖြည်းဖြည်းကိုဖြည်းဖြည်းဆံဖြည်းဖြည်းထိုင်ဖြည်းဖြည်းထားလှုပ်ရှားပြုမှုမှန်တယ်များအကုန်လုံးဖြည်းဖြည်းစိတ်စိတ်ကလေးဖြည်းဖြည်းလှုပ်ပြီးတော့စိတ်စိတ်ရှိပါအဲ့ဒါလို့ရှုလို့ရှိရင်ရှုရင်ရှုရင်နဲ့တရားတွေ့လာသိလာပါလိမ့်မယ်ပြောပြီးတော့တိုက်တွန်းတယ်အဲ့ဒါကြောင့်လဲတချို့မတိမသရှုကြတယ်လက်တွေဆိုလို့ရှိရင်ကိုေးတယ်ကိုေးတယ်ကိုေးတယ်ကိုေးတယ်လို့၃၄ချက်၃၄ချက်ရအောင်ရှုတယ်လက်တဆန်းလည်းပဲဆန်းနေဆန်းနေဆန်းနေလို့သုံးလေးကြိမ်ရအောင်ရှုတယ်အဲ့ဒါလို့ဤအဖြစ်ရေချိုးတဲ့အခါလဲရှုတယ်အဝတ်တဲ့အခါလဲရှုတယ်အဝတ်လဲတဲ့အခါလဲရှုတယ်စားတဲ့ပောက်တဲ့အခါလဲရှုတယ်အဲ့ဒါလို့ရှုတော့တရားစစ်တဲ့အခါကျတော့မေးတယ်ဂိုင်းအသေးစိတ်အမှုအရာရှုတော့ဘာများထူကြတယ်လဲဘာတွေ့တယ်လဲအဲ့ဒီတော့ဘလို့ကြောက်တယ်လဲဆိုတော့ဒုက္ခကိုတွေးပါတယ်ဗျာ။ဘာဒုက္ခ။ဖြည်းဖြည်းလောက်ရတာဒုက္ခလား။အဲ့ဒါလို့ဆိုရင်ပြေးလောက်ပါလား။ gain ပြေးလောက်ရင်ဒုက္ခဖြစ်မလား။ဟမ်ဖြစ်ပြီးလောကလို့ဒုက္ခရောက်ရင်မြန်မြန်ပြေးပြီးလောက်ပါလားဒုက္ခဖြစ်မလားမရှိဘူးလောကဒီကြောက်တာကအဲ့ဒါမဟုတ်ဘူးဒီကြောက်တာကကိုယ်လည်းမှဆန့်လည်းမှထိုင်လည်းမှထလည်းမှ gain လည်းမှတွယ်လည်းမှစားလည်းမှတောက်လည်းမှတော့ဖျားဒုက္ခမြင်လိုက်တာလုံရောလေအဲ့ဒီဒုက္ခသိတယ်တဲ့ဒီဒုက္ခဆိုတော့ဝိပဿနာများရှုနေကြတို့သေးလားအိမ်မှာတစ်ခါတစ်ခါမငြီးဘူးလားအမလေးအလုပ်တွေလည်းရှုလိုက်တာဟဲ့ဒုက္ခပါပဲဆိုတာအဲ့တော့ဝိပဿနာမရှုပဲလေအဲ့ဒီဒုက္ခတော့မသိဘူးလားဒါကြောင့်အဲ့ဒီဒုက္ခသိဖို့အသေးစိတ်ရှုတာလားမဟုတ်ဘူးဖြစ်ပြမပြနှိမ့်သက်တဲ့သဘောသိဖို့ရှုတာဟုတ်ကဲ့လားကိုယ်မှုအစင်းစင်းဖြစ်ပြီးပြတ်သွားတာတွေဆက်မှုအစင်းစင်းဖြစ်ပြီးပြတ်သွားတာတွေရွေးမှုအစင်းစင်းဖြစ်ပြီးပြတ်သွားတာတွေအဲ့ဒါတွေသိလာလို့မလို့ဖြစ်ဖြစ်ပြီးပြည့်နေတဲ့ခုမှတည်ရန်ခိုင်မြဲတဲ့ဟာမရှိပါလားသိရတယ်ဆိုတဲ့သဘောသိအောင်ယူတာအဲ့ဒါမှဝိပဿနာဆိုဒီမှာ ယုံနာနုနိုင်ရှိတော်အနိစ္စဒုက္ခအနတ္တသဘောတို့ကိုရှုသိတော်ဉာဏ်ကိုခေါ်ပါသည်ဟုတ်ကဲ့လားအဲ့တော့ဒီနေရာလေးမှာတစ်ချက်တွို့ယုံတော့တွို့ခဲ့မယ်ပေးသေးချာကြတော့မပြောဘူးဟုတ်ကဲ့လားတွို့ယုံလေးတွို့ခဲ့ရင်ကျေနပ်ပြီလားမကျေနပ်ပါဘူးနော်မကျေနပ်လည်းတွို့ယုံမယ်တွို့ရမယ်သမထကမ္မထံသမာဓိနဲ့ကိလေသာကိုပယ်တာကဘယ်လိုပယ်ရတဲ့ဉာဏ်နဲ့ကိလေသာကိုပယ်တာကသတင်းကပဟံအားဖြင့်ပယ်သည်သို့တော်လည်းဉာဏ်ဆိုရဲကသမာဓိကမပါဘူးလားသမာဓိမပါဘဲနဲ့ဉာဏ်ဖြစ်ပါမလားဒါကြောင့်မလို့ဉာဏ်နဲ့ပယ်တယ်ဆိုတော့သမာဓိနဲ့ပယ်တာကမပါဘူးလားအဲ့တော့သမာဓိနဲ့ပယ်တာကဝိသံပနာပဟံဉာဏ်နဲ့ပယ်တာကတဏ္ဍပဟံဝိပဿနာသမာဓိနဲ့ပယ်တာကဝိသံပနာပဟံဝိပဿနာဉာဏ်နဲ့ပယ်တာကတဏ္ဍပဟံဟုတ်ကဲ့လားဒီတော့ဝိပဿနာရှုခိုက်မှာကိလေသာကိုပယ်တာဟာဝိသံပနာပဟံတဏ္ဍပဟံနှစ်မျိုးနဲ့မပယ်သေးဘူးလားဒါကြောင့်တတိပဌာမအဘိဓါဒေါမနတာလောဘဒေါသကောင်းဆောင်တဲ့ကိလေသာအပေါင်းကိုဝိနေယတဇင်္ဂပဟံဝိခမဏပဟံအားဖြင့်ပယ်ဖြောက်လျက်ဝိဟရတိနေ၏လို့ဆိုတယ်ယုံနာကိုရှုတဲ့အခါမှာတဲ့အဲ့ဒီရှုတဲ့ဝိပဿနာကကိလေသာကိုတဇင်္ဂပဟံဝိခမဏပဟံနှမျိုးနဲ့ပယ်ဖြောက်ပြီးတော့နေတယ်အဲ့တော့သမာဓိရလာတဲ့အခါဝိသံမနပဟံနဲ့ပဲတယ်ဝိပဿနာဉာဏ်ဖြစ်လာတဲ့အခါကျတော့တဏ္ဍာပဟံနဲ့ပဲတယ်အဲ့တော့တဏ္ဍာပဟံဆိုတော့ဘာလဲအရထဲမှာပြောကြတာလေတဏ္ဍာပဟံဆိုတာခဏလေးလို့ပြောတာမဟုတ်လားဟုတ်တယ်မဟုတ်လားအဲ့ဒါကအရက်သေးကတည်ငါတရားတည်ငါကအဲ့ဒါလို့မဟုတ်ဘူးအဲ့ဒါကြောင့်တွို့ယုံလေးတော့တွို့လိုက်မယ်နော်တရားတည်ငါပဟံဆိုတာတခြားမဟုတ်ဘူးဝိပဿနာဉာဏ်တစိတ်တေသနဲ့ကိလေသာတစိတ်တေသကိုပယ်ခြင်းနဲ့အဲ့ဒါတည်ငါပါမယ်သူရဲ့အတိအကျအဓိပ္ပာယ်ပဲတဏ္ဍပါဟံဆိုတဲ့သကလုံးရဲ့အတိအကျတည်းယူပဲဝိပဿနာဉာဏ်တစိတ်တည်းသားနဲ့ကိလေသာတစိတ်တည်းသားကိုပယ်ခြင်းနဲ့အဲတော့ဝိပဿနာတစ်ခုဖြစ်ရမယ်ဒီပါကိလေသာတစ်မျိုးသုံးမျိုးအဲ့ဒီကိလေသာရဲ့အစိတ်ပိုင်းနည်းနည်းပယ်ပြစ်လိုက်ဝိပဿနာဉာဏ်နှစ်ဉာဏ်ရရင်လည်းပဲအဲ့ဒီဉာဏ်ကတခြားကိလေသာတစိတ်တည်းသားကိုပယ်ပြရမယ်ဒီနည်းအားဖြင့်ဝိပဿနာဉာဏ်တစိတ်တည်းသားကကိလေသာတစိတ်တည်းသားကိုပယ်ရာလိုပဲပါခေါ်လဲတတင်းကပဟာမေးလိုက်မနော်ဟုတ်ကဲ့လားမသေးကြရင်တက္ကသိုလ်ဓမ္မသမိုင်းမှာကြည့်ဒီတော့ဘလို့သိတာလဲအနိစ္စမမြဲဘူးလို့သိတယ်ဒုက္ခဆင်းရဲတယ်လို့သိတယ်ဘလို့ဆင်းရဲတာလဲဖြစ်ချင်းပြက်ချင်းကမပြတ်နှိမ့်ဆက်နေတော့ဆင်းရဲဟုတ်တယ်မဟုတ်လားတခါအနတ္တပုဂ္ဂိုလ်သတ္တဝါအတ္တအသက်ဝိညာဉ်မဟုတ်တဲ့သဘောနော်အဲ့ဒါကိုနားလည်လားနားမလဲပါဘူးဟုတ်တယ်မဟုတ်လားနာမလဲရင်ဒါဆိုတော့တွို့ယုံလေးမဟုတ်ဘူးရှင်းပြမယ်နော်ဒီတော့အနိစ္စဒုက္ခအနတ္တအဲ့ဒီမှာအနတ္တဟာအရေးကြီးဆုံးပဲဘာကြောင့်လဲလို့ဆိုတော့မြတ်စွာဘုရားမပွင့်မီနှစ်ပေါင်း200 300ကတည်းကအိန္ဒိယမှာအတ္တဝါဒပိပိသသထင်းထင်းရှားရှားထွန်းထွန်းကားကားကြီးပေါ်လာတဲ့အတ္တဝါဒပေါ်လာတော့တတ္တဝတိုင်းတတ္တဝတိုင်းမှာအတ္တဆိုတာရှိတယ် အဲ့ဒီအတ္တဟာအင်မတန်မွန်မြတ်တဲ့ဒါကြောင့်ဒီအတ္တကိုသိအောင်လုပ်ရမယ်အဲ့ဒီဆိုကြပါစို့တတ္တဝါတိုင်းလို့မပြောကြပါနဲ့လူလို့ပဲပြောကြစို့လူရင်းကတော့တတ္တဝါတိုင်းမှာပဲလူတဏ္ဍာမှာရှိတဲ့အဲ့ဒီအတ္တကိုသိအောင်ရှားနိုင်ဖွေနိုင်လို့တွေးရင်သံသရာဝကလွတ်ပြီတဲ့ဒါကြောင့်မလို့အတ္တဟာအင်မတန်မွန်မြတ်မြင့်မြတ်တဲ့အတွက်သိဖို့ရခဲရင်လေအဲ့ဒီအတ္တဟာဘာလဲဆိုတော့ဇမားတဲ့ပါတယ်လို့အဲ့ဒီအတ္တဟာဘာလို့လဲဆိုတော့ဇမားတဲ့အဲ့ဒါဒီဝါဒဘယ်မှာထွန်းကားတာလဲအိန္ဒိယမှာထွန်းကားတာဘယ်ချိန်တုန်းကလဲမြတ်စွာဘုရားပွင့်တော်မမူပြီနှစ်ပေါင်း200 300ကလေးကထွန်းကားနေတဲ့ဝါဒဟုတ်ကဲ့လားလူရဲ့တဏ္ဍာမှာဘာရှိတယ်လဲအဲ့ဒီအတ္တဟာအင်မတန်မွန်မြတ်တဲ့ဒါကြောင့်ဒီအတ္တကိုတွေ့အောင်ရှားနိုင်ရင်သို့မဟုတ်ရှားလို့တွေ့ရင်သံသရာဝတ်ကလွတ်ပြီဒါကြောင့်ဒီအတ္တကိုတွေ့အောင်ရှားရမယ်အတ္တကိုတွေ့သွားပြီဆိုလို့ရှိရင်တဲ့ဒီအတ္တကအဲ့ဒီလူခန္ဓာကိုယ်မှာမနေတော့ဘူးတဲ့ယမခန္ဓာခေါ်တဲ့ကောင်းမှငယ်တိတ်မှရှိတဲ့အပေါက်ကနေပြီးတော့အတ္တကထွက်သွားပြီးတော့တဲ့ကောင်းမင်ဘုံနှံဆံမြန်းသွားရောတဲ့အဲ့ဒီအတ္တကိုဘာခေါ်လဲဇမာလို့ခေါ်တယ်တဲ့အခုနဇမရန္တဆိုတာအဲ့ဒါပြောတာရန္တဆိုတာအပေါက်ဇမဆိုတာဇမာတိဟူသောအတ္တထွက်သွားရာအပေါက်အဲ့ဒီအပေါက်ကအတ္တဟာထွက်သွားပြီးတော့ကောင်းမြတ်ဘုံနာဆံမြန်းနေတယ်။တခါနားထောင်တော့မျက်စိလည်းမလွားနဲ့ဘယ်တော့မှအယူဝါဒပြောနေတာလဲ။အဲ့ဒါတရုတ်လူမျိုးတို့ရဲ့အယူဝါဒမဟုတ်လား။အိန္ဒိယအလူလူမျိုးတို့ရဲ့အယူဝါဒဆိုတော့သူတို့ဂျပန်နေပေါ့လေဟုတ်ပါဘူးဗျာဟုတ်ကလားလေလားအင်းအင်းဘာကလားတွေများတော့ဟိန္ဒူကလားတွေဟုတ်ကဲ့လားနောက်တစ်ခုပြောမလို့နော်သူတို့ကျမ်းစာတွေထဲမှာသင်္ကြန်ကျမ်းစာတွေတဲ့ရောဟိန္ဒူကျမ်းစာတွေတဲ့ရောသကလုံးတစ်လုံးကြည့်တယ်တတ်တော့မသိတယ်အဲ့ဒါသူတို့ဘာသာရေးတရားရဲ့အချက်ချာပဲတတ်တော့မသိဘူးနားလည်တယ်မဟုတ်လားရှင်းလို့ပဲဟုတ်ကဲ့လားတအဲ့ဒီအတ္တဟာတဲ့တော့မသိသင်ဖြစ်ဤတဲ့တတ်တော့မသိအဲ့ဒီအတ္တဟာသင်မယ်တဲ့ဟုတ်ပါတယ်အဲ့ဒီအတ္တဟာသင်မဲ့ဆိုတဲ့ဖြင့်သင်တဲ့အတ္တနဲ့အတူတူပဲလူနဲ့အတ္တနဲ့အတူတူပဲမိန်းမနဲ့အတ္တနဲ့အတူတူပဲယောက်ျားနဲ့အတ္တနဲ့အတူတူပဲဟုတ်တယ်မဟုတ်လားတခါအတ္တဟာဇမာလို့ပြောတယ်မဟုတ်လားဒါကြောင့်မလို့အတ္တထွက်တဲ့အပေါက်ကိုဇမရန္တလို့ခေါ်တယ်မဟုတ်လားအဲ့တော့အတ္တဟာဇမာလို့ပြောပြန်တော့သင်ဟာဇမာပဲလို့ပြောမရဘူးလားအဲ့ဒါယောက်ျားလည်းဇမားပဲမိန်းမလည်းဇမားပဲကလေးလည်းဇမားပဲအဲ့ဒါဒီနေ့ဇမားတွေပေါ့